ကချင်ပြည်နယ်ဗမော်ခရိုင်ထဲမှာတော့ကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်ကောင်စီတပ်တို့ကြားမှာဘယ်အချိန်တိုက်ပွဲတွေပြန်ပြီးတော့မှပြင်းထန်လာမလဲဆိုတဲ့စိုးရိမ်စိတ်တွေနဲ့နေရွှန့်ခွာပြီးတော့ထွက်ပြေးနေတဲ့ပြည်သူအများအပြားရှိလာနေပါတယ်။အများစုကတော့မန္တလေးဘက်ကိုကြောင်းရွှေ့နေကြတာပါ။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါရှင်။
တရုတ်မြန်မာနယ်စပ်လွယ်ကျယ်မြို့ကိုထိန်းချုပ်လိုက်တဲ့ကချင်လူမျိုးရေးတပ်မတော် KIA ဟာအခုရက်ပိုင်းအတွင်းဗမော် KIA နဲ့ကစစ်ကောင်စီရဲ့တပ်စခန်းတွေကိုထပ်ပြီးတိုးချဲ့သိမ်းပိုက်နေပါတယ်။ဒါကြောင့်ဒီဒေသတွေမှာစစ်ကောင်စီကတံပြန်တိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးတချို့တွေကတော့ကားကြီးကားငယ်တွေနဲ့နေရပ်ကိုဆွန့်ခွာနေကြတာပါ။ဗမော်မြို့ရဲ့အခြေအနေကဘယ်အချိန်စစ်ပွဲဖြစ်မယ်ဆိုတာမသေချာကြောင်းနဲ့မိသားစုလိုက်မန္တလေးကိုထွက်လာတဲ့ဗမော်မျိုးကန်တူက VOA ကိုအခုလိုပြောပါရယ်နေ့စဉ်နေ့တိုင်းဗမော်မျိုးအနီးတစ်ဝိုက်မှာပြစ်ခတ်တန်ဘုံတန်တွေကြားနေရကြောင်းသူကအခုလိုပြောပါရယ
်ဗမော်အချိန်ကြီးကတော့လက်ရှိတော့ဟိုမနေရတော့ဘူးဟိုကဘယ်တိမ်ထားဖြစ်နေလဲဆိုတော့အဲ့လိုဖြစ်နေတာဗမော်မှာကျွန်တော်တို့ကမိကလေးဗမော်ပါပဲမိကလေးကမိကလေးကဘယ်တော့အဆောက်အအုံတော့ဒါမျိုးသူကတော့ကျွန်တော်တို့အဲ့နေရတော့ခေါင်းရတယ်ဒါမကြိမ်မှတ냐အိပ်ပြီးတော့လမ်းမှာတ냐အိပ်တ냐အိပ်နောက်နေ့နေ့၃နာရီလောက်ဆိုရင်မနေ့ရောက်တယ
်ဗမော်မန်စီမိုးမောက်ရွှေကူစတဲ့ဗမော်ခရိုင်ထဲကဒေသခံအများစုကမန္တလေးနန်ခမ်းပြည်ဦးလွင်စတဲ့မြို့တွေကိုအများဆုံးကြောင်းရွှေ့နေကြတာပါဗမော်မြို့ကဒေသခံတစ်ဝက်လောက်ကမြို့ကထက်ခွာသွားပြီလို့ဗမော်မြို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါတယ်
အများပြောတာကတော့ဖြစ်တော့မယ်ဖြစ်တော့မယ်လဲဆိုတော့မလို့ဆိုတော့မဖြစ်ဘူးလို့ထင်တာပဲလေမဖြစ်ဘူးလို့ထင်တာပဲဆိုတော့ညတိုင်းညတိုင်းတော့ပြစ်နေတယ်ပေါ့ဒါပေမဲ့မြို့ထဲမှာတော့မဖြစ်ဘူးဒါပေမဲ့ကျွန်တော်တို့ကလည်းဒီကိစ္စအရင်ကတော့ခံစားနေရဘူးတော့ဆိုရင်ရှိကြောင်းတာကတော့ဒီမြို့တော့လည်းတော့မရှိတော့ဆိုင်မီလမ်းမှာလူရှင်းနေဆိုင်ကနေပိတ်ပါလိပိတ်ပေါ်ရ
ဗမော်မြို့ကနေမန္တလေးမြို့ကိုရောက်ဖို့မြို့ဆောင်လမ်းတွေကသွားနေရတဲ့အတွက်အရင်ကကျက်4000ပဲရှိတဲ့ကားကကအခုတသိန်းဖြစ်နေပါဗျ။လေရင်ကားကတော့မောင်ခိုလက်မှတ်တစ်စောင်ကိုကျက်10000နီးပါးအထိဈေးကြီးပေးပြီးဝယ်နေရတယ်လို့လည်းဒေသခံတွေကပြောပါဗျာခင်ဗျာ။